ဒီကနေ့ညပိုင်းအတွက်အခုနောက်ဆုံးကြန်နေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြည့်ကြရအောင်ပါ။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေစူးစီးတင်ဆက်ပေးနေတာဖြစ်ပါရဲ့ရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်တပ်မတော် AA နဲ့မြန်မာအစိုးရတပ်မတော်တို့ကြားစတင်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်အတွင်းမှာစစ်ပြေးဒုက္ခတွေထပ်မံတိုးပွားလာနေပါတယ်မြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ်ဒရက်မစ်ရှဲဟာချင်းပြည်နယ်ကိုလာရောက်ခဲ့တယ်ဆိုတာနဲ့ရဲတပ်ဖွဲ့ဝင်2ဦးကနေချင်းကျောင်းသူ2ဦးကိုအာတမပြုကျင့်တဲ့လုပ်ရအပေါ်ချင်းလူခွင့်ရေးအဖွဲ့ကနေထိရောက်စွာအပြစ်ပေးဖို့တောင်းဆိုခဲ့တဲ့အကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနူပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ။ရခိုင်တပ်မတော် AA နဲ့မြန်မာအစိုးရတပ်မတော်အကြားစတင်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကစပားစိတ်ကျေးရွာမှာနောက်ထပ်နေရပ်စွန့်ခွာလာသူတွေရှိနေတဲ့အတွက်စစ်ပြေးဒုက္ခသည်900ကျော်နေပြီဖြစ်တယ်လို့ဒုက္ခသည်တွေကိုအကူအညီသွားရောက်ပေးခဲ့သူတဦးဖြစ်တဲ့ကြောက်တော်မြို့ခံကိုဇော်ဝင်းကပြောပါတယ်တိုက်ပွဲဖြစ်ပွားခဲ့တဲ့ကြောက်တော်မြို့နယ်အောင်လန်ချောင်းကလားကျပင်လုံကျေးရွာနဲ့ပင်ချောင်းကျေးရွာတွေကစပြေဒုက္ခသည်တွေဖြစ်ကြပြီးစပားစိတ်ကျေးရွာမှာလာရောက်ခုံလုံနေကြတာပါစပြေဒုက္ခသည်တွေကိုစပားစိတ်ကျေးရွာကစာတင်ကျောင်းမှာယာယီနေရာချထားပေးပြီးရခိုင်လူမှုအဖွဲ့အစည်းတွေနဲ့ပြည်내အစိုးရကအကူအညီတွေပေးနေပေမဲ့လုံလောက်မှုမရှိသေးဘူးလို့ကြောက်တော်မျိုးခံတွေကပြောပါတယ
်မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မှဒါရက်မီရှာဟာချင်းပြည်နယ်မြို့တော်ဟာခါမြို့ကိုပထမဆုံးအကြိမ်တားရောက်ခဲ့ပါတယ်။ဧပြီလ21ရက်နေ့ကအမေရိကန်တမရခီးစင်မှာချင်းပြည်နယ်အစိုးရအဖွဲ့ဝင်တွေဌာနဆိုင်ရာတာဝန်ရှိပုဂ္ဂိုလ်တွေနဲ့တွေ့ဆုံခဲ့တယ်လို့ချင်းပြည်နယ်ငြိမ်းချမ်းရေးစောင့်ကြည့်ရေးအဖွဲ့ Chin Peace and Tranquility ချင်းမြို့တော်တပ်ဦး CNF ကောင်ဆောင်တွေမြို့မီမြို့ဖတွေနဲ့တွေ့ဆုံပြီးလက်ရှိငြိမ်းချမ်းရေးကိစ္စတွေပြောဆိုခဲ့ကြပါတယ်။ဒါ့အပြင်ချင်းမီဒီယာဓမားတွေနဲ့တချင်းလန်ပို့စ်ရုံးခန်းမှာတွေ့ဆုံခဲ့ကြပြီးချင်းမီဒီယာများရဲ့လက်ရှိအခြေအနေစိန်ခေါ်မှုတွေကိုရှင်းလင်းတင်ပြခဲ့ကြတယ်လို့တချင်းလန်ပို့စ်အက်ဒီတာချုပ်ဆလိုင်းမန်ဟယဲလျံကပြောပါတယ်
ကချင်ပြည်နယ်အတွင်းမူရစေဝါတုံးဆွဲမှုများပြားနေတဲ့အခြေအနေကြောင့်မြจีนာမျိုးကချင်လူထုအစည်းအဝေးကနေဧပြီလ25ရက်နေ့ကိုမူရစေဝါတိုက်ဖြတ်စစ်ကြေညာတဲ့နေ့ရက် Anti Drug Day D-Day အဖြစ်သတ်မှတ်ဖို့ဆုံးဖြတ်ခဲ့ကြပါတယ်ကချင်ပြည်နယ်အတွင်းမူရစေဝါကိုတုံးဆွဲမှုနောက်ဆက်တွဲပြဿနာတွေအနေနဲ့လူရက်မှုခုံးမှုအိမ်ဖောက်ထွင်းမှုတွေအပြင်မိသားစုတွင်ပြဿနာတွေနဲ့ HIV ရောဂါနဲ့သေဆုံးသူနှစ်စဉ်ရာနဲ့ချီရှိနေသလိုမူရစေဝါမှုနဲ့ထောင်တန်းချမှတ်ခံရသူနှစ်စဉ်9000နဲ့8000ကြားရှိနေတယ်လို့လူထုအခြေပြုမူရတိုက်ဖြတ်ရေးအဖွဲ့အတွင်းရင်းမှုဥဥခုံတန်ကွန်းကပြောပါတယ်ဧပြီလ25ရက်နေ့မြချင်းနာမြို့ကချင်လူထုကပြုလုပ်တဲ့ကချင်ပြည်နယ်မူရစေဝါတိုက်ဖြတ်ရေးနေ့စစ်ကြေညာတဲ့နေ့ကိုလူအင်အား1500ကျော်တက်ရောက်ခဲ့ကြပါတယ်
ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့နယ်ဇေလန်ကျေးရွာအုပ်စုမှရှိတဲ့ရှမ်းဧကရိနာမြို့ဟောင်းနဲ့တမိုင်းဝင်လွယ်ဒိမုံတောင်ကိုတဘာဝပဝင်းကျင်ထိန်းသိမ်းဖို့တမိုင်းမှန်တည်ရှိဖို့အတွက်ရှမ်းပြည်မြောက်ပိုင်းဆက်တုံးမြို့နယ်နဲ့ရှမ်းပြည်တောင်ပိုင်းကမိုင်းရှူဂျေတီမိုင်းကင်ဘက်ကလူငယ်1800ကျော်ကနေတွားရောက်လည်လာခဲ့ကြပါတယ်။ဧပြီလ25ရက်နေ့မှာတမိုင်းဝင်လွယ်ဒိမုံနမ်းမြို့ရိုးတောင်ကိုတက်ရောက်ပြီး26ရက်နေ့မှာရှမ်းတမိုင်းပညာရှင်တွေဖြစ်တဲ့ဆရာတော်ဇော်တင်တိုင်းဆရာမနန်းခືဆန်းစာစုတော်စရိကာခမ်စံပယ်အဒီတာချုပ်ခွန်ကာယန်းနဲ့စာရေးဆရာတမိုင်းဆရာခွန်ယုံချိုတို့ကစာပေဟောပြောကြပါတယ်အတ္တိကကတော့လူငယ်တွေတမိုင်းမှန်တရှိဖို့နဲ့ဒေတာတွင်ထွက်ရှိတဲ့တရားစာတာနဲ့တဘာဝပတ်ဝန်းကျင်တွေကိုလက်တွဲကာကွယ်ဖို့ဖြစ်တယ်လို့တောင်တက်ခီးစင်ဦးဆောင်ကော်မတီဝင်ဆိုင်ပါကပြောပါတယ်
ကရင်အမျိုးသားညီလာခံကျင်းပသွားနိုင်ဖို့ပြည်တွင်းပြည်ပမှာရှိတဲ့ကရင်အဖွဲ့အစည်းပေါင်းစုံပါဝင်ဆွေးနွေးလို့ရမယ်ကရင်အမျိုးသားနှီးနှောဖလှယ်ပွဲတရက်ကိုလာမယ်မေလ3ပိုင်းမှာကျင်းပသွားမှာဖြစ်ပါတယ်လက်ရှိနိုင်ငံရေပြုတ်ပြင်ပြောင်းလဲရေးအခြေအနေနဲ့ကရင်အမျိုးသားအနာဂတ်အရေးအတွက်တွေးဆဆွေးနွေးဖို့ကရင်ညီလာခံမကျင်းပခင်နှီးနှောဖလှယ်ပွဲကိုအရင်ကျင်းပသွားမှာဖြစ်တယ်လို့နှီးနှောဖလှယ်ပွဲဖြစ်မြောက်ရေးကော်မတီဝင်တဦးဖြစ်တဲ့ဘဒူစောလာထွန်းကတော့ပြောပါတယ်နှီးနှောဖလှယ်ပွဲကိုတော့ KNU ထိန်းချုပ်ရာနေမြင်မှာပြုလုပ်မှာဖြစ်ပြီးတော့ကရင်အနာဂတ်စီမံကိန်းအတွက်ဆုံးဖြတ်ချက်ချခြင်းနဲ့အကောင့်အထည်ဖော်လှုပ်ဆောင်နိုင်ဖို့လက်ရှိနိုင်ငံရေးဖြစ်စဉ်မှာကရင်အမျိုးသားအတွက်အာမခံရှိမဲ့အကြောင်းအရာတွေကိုလည်းထည့်သွင်းဆွေးနွေးသွားမှာဖြစ်ပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါချင်းပြည်နယ်အထက်ပိုင်းတွန်းဆန်မြို့မှာပြီးခဲ့တဲ့ဧပြီလဒုတိယအပတ်ကအသက်မပြည့်သေးတဲ့ချင်းအမျိုးသမီးငယ်တဦးကိုရဲနှစ်ဦးကအဓမ္မပြုကျင့်တဲ့ကိစ္စကိုချင်းလူခွင့်ရဲ့အဖွဲ့ကနေပြင်းပြင်းထန်ထန်ပစ်တင်လိုက်ပြီးတရားဥပဒေကြောင့်အရပြစ်မှုကျူးလွန်သူတွေကိုထိရောက်စွာအပြစ်ပေးဖို့တောင်းဆိုလိုက်ပါတယ်။အကြောင်းဆုံးကိုတော့ဆလိုက်ကနေစူးစီးထားပြီးတော့နူပန်ကနေအခုလိုတင်ဆက်ပေးထားပါရရှင်။
ချင်းပြည်နယ်တွန်းဆန်မြို့ခေါလိုင်ကိုဆန်ရက်ကွက်မှာနေထိုင်တဲ့အသက်15နှစ်အရွယ်ရှစ်တန်းကျောင်းသူချင်းအမျိုးသမီးငယ်ကိုတွန်းဆန်မြို့ရဲတပ်ဖွဲ့ကဒုတက်ကျအဆင့်ရှိသူဖြိုးကိုကိုနဲ့ဖြိုးပိုင်တို့နှစ်ဦးကနေအတင်းအဓမ္မပြုကျင့်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးချင်းလူအခွင့်ရေးအဖွဲ့ CHRO ကနေအပြစ်အထံပြစ်တင်ရှုံချလိုက်ပြီးတရားဥပဒေလမ်းကြောင်းအရာထိထိရောက်ရောက်အပြစ်ပေးဖို့တောင်းဆိုတယ်လို့အဖွဲ့ရဲ့စီမံကိန်းအရာရှိမိုင်သိန်းယူမွန်ကပြောပါတယ်
ဒီလိုမကဖေးရုံချင်မကပဲသူကိုယ်ကအတက်မချိသေးတဲ့ကလေးတယောက်ကိုခုလိုမျိုးလိမ်နေထက်ရှားပြီးတော့မှဟိုအဓမ္မချင်းရဲ့အပေါ်မှာတော့ဒီတော့ကြီးကိုပုံမှန်ဖြတ်ချကြကောင်းတဲ့ချင်းတွေတခုလိုကျွန်တော်တို့သုံးသက်တယ်ကျွန်တော်တို့ပြစ်တင်ရှုတ်ချတာတယ်ဒီတရားနည်းလမ်းစစ်ဆေးနဲ့ဒီစမှုကျူးလွန်ထားတဲ့ဒီရဲသားနှယောက်ကိုဖိဖိရရပေးယူပြစ်တင်ချတာပြည်သူတွေကျွန်တော်တို့တောင်းဆိုထားတာ
ပြစ်မှုကျူးလွန်သူရဲနှစ်ဦးကိုအရေးယူထားတယ်လို့တွန်းဆန်မျိုးမရဲစခန်းကဒုရဲမှုထိန်ဝင်းကအခုလိုပြောပါတယ
်တရိန်ဒီရချုပ်ကိုနဲ့ဒီကြအရင်ချုပ်ကနေတော့ပေါ်တာပေါ့နော်ဒီမကော်ရမဲနဲ့သူကအလီမရီချုပ်ပြဒီမကော်ရမဲနဲ့သူကဖိုင်တူနန်းခွဲမှာခေါ်တော့ပြီးတော့ဒါဟိုတပည့်ပဲကြီးနေတာပေါ့လေနော်ဒီတော့ဂျမကြီးချုပ်တာကပါလေ
ရေးသားနှစ်ဦးဟာသူတို့ကျူးလွန်တဲ့အပြစ်အတွက်ပုံမှ386မင်းဆောင်114နဲ့အမှုဖွင့်အရေးယူဖမ်းဆီးလိုက်ပြီလို့ရဲစခန်းတာဝန်ရှိသူတွေကပြောပါတယ်ချင်းပြည်နယ်အတွင်းမှာအခုလိုအစိုးရတပ်မတော်ရဲတပ်သားတွေရဲ့အတင်းအဓမ္မပြုကျင့်မှုတွေကိုမကြာခဏဖြစ်ပွားလက်ရှိပြီးပြစ်မှုကျူးလွန်သူတွေကိုတရားနည်းလမ်းကျအပြစ်ပေးအရေးယူတာမျိုးတွေမရှိခဲ့ဘူးလို့ချင်းလူအခွင့်ရေးအဖွဲ့စီမံကိန်းအရာရှိမိုင်သိန်းယူမွန်ကပြောပါတယ်အခုတွန်းဆန်မြို့မှာဖြစ်ပွားတဲ့မဒိမ့်မှုမှာလည်းပြစ်မှုကျူးလွန်သူတွေကိုထိထိရောက်ရောက်အပြစ်ပေးအရေးယူမှုရှိမရှိအခြေအနေကိုစောင့်ကြည့်သွားမယ်လို့လည်းချင်းလူအခွင့်ရေးအဖွဲ့စီမံကိန်းအရာရှိမိုင်သိန်းယူမွန်ကပြောပါတယ
်ဆက်ပြီးတော့ကမ္ဘာအကြီးဆုံးလျောင်းတော်မူဖျားကြီးကိုတီထားကိုးကွယ်ခဲ့တဲ့မွန်ပြည်နယ်မုဒုံမြို့နယ်ဝင်းစိန်တောရဆရာတော်အကမဟာတတ္တမဇောတိကတဇဗဒ္ဒန္ဒကေတရာဟာဧပြီလ26ရက်နေ့မှာပြန်လည်တော်မူခဲ့ပြီးဖြစ်ပါတယ်။ဆရာတော်ရဲ့ယုတ်ကလတ်တော်ကိုအမြဲတမ်းပူဇော်ထားမှဖြစ်ပြီးဆရာတော်ရဲ့သာသနာပြုကြိုးပမ်းချက်တွေကြောင့်အစားထိုးလို့မရတဲ့ဆုံးရှုံးမှုလို့လည်းပြောဆိုနေကြတဲ့အခြေအနေတွေကိုတော့မိရင်စနိုင်းကနေစူးစီးထားပြီးတော့နိုင်ကွန်းအိမ်ကနေခုလိုတင်ဆက်ထားပါတယ်
။ပြန်လည်တော်မူသွားပြီဖြစ်တဲ့မွန်ပြည်နယ်ရဲ့အထင်ကရဝိစိန်တော်ရကျောင်းဆရာတော်အရှင်ကေသရရဲ့ယုတ်ကလတ်တော်ကိုအမြဲတမ်းပူဇော်ခံထားမယ်လို့ဝိစိန်ကျောင်းဂောဘကဥက္ကဋ္ဌဒေါက်တာမြည်ဦးကအခုလိုပြောပါတယ
်ဆရာတော်ကြီးရဲ့ဇာမနာအခမ်းအနားကိုကျွန်တော်နှစ်ပိုင်းကျင်းပမှာဖြစ်တယ်ပထမကဒီဓမ္မယုံမှာပဲကျွန်တော်ပူဇော်ခံမယ်ခေါင်းကဖြေမှန်ကောင်းမှထားမယ်သူရာကြီးစာညောင်းဆရာတော်မွေးနေ့ဖြစ်တဲ့ကြာသူလာစုပ်10ရက်နေ့2016ခုဇန်နဝါရီလောက်မှာကျအ
သက်တော့65နှစ်ဘွားတော်45ဝါရှိပြီးတော့လူကြီးယောဂာနဲ့ရန်ကုန်မြို့မှာစေဝါကုသနေစဉ်အတွင်းဆရာတော်ပြန်လွန်တော်မူသွားတာပါဆရာတော်ပြန်လွန်တော်မူသွားတာဟာအစာထိုးမရတဲ့ဆုံးရှုံးမှုတစ်ခုလို့ခံစားရတယ်လို့မော်လမြိုင်မြို့ကတရကဦးတန်းဝင်းကပြောပါတယ
်ဆရာတော်ပြန်တော်မူမဲ့အစာသိပေးလို့ရရင်ကိုပါသေးလိုက်ခြင်းအဲ့ဒီလောက်ခံ
ဆရာတော်ဟာဝင်းစိန်သာသနာပြုဧရိယာတွင်းမှာတမကအနေနဲ့ရရမှာသာသနာပြုလုပ်ငန်းတွေလူမှုအကျိုးပြုလုပ်ငန်းပေါင်းများစွာကိုလည်းလှုပ်ဆောင်ခဲ့တယ်လို့ဆရာတော်ရဲ့တရကတူးကအခုလို့ပြောပါတယ်
ဟ
အခုဆိုရင်ဆရာတော်ရဲ့သာသနာပြုတဲ့ area ဆိုရင်ဧက900ညီပါပေါ့ဈေးကြီးပထိုးပေါင်း600ကျော်ရှိတယ်သာသနိကအဆောက်အဦပေါင်း30ကျော်ရှိပါတယ
်ဝင်းစိန်300ချောင်းဆရာတော်ဟာကမ္ဘာအကြီးဆုံးအတောင်400ပြည့်လျှောင်းတော်မူဘုရားကိုတည်စားပြီးတော့လက်ရှိမှာအတောင်600ပြည့်လျှောင်းတော်မူဗုဒ္ဓရုပ်ပွားတော်ကိုတည်ထားလျက်ရှိနေပါတယ်အခုလိုသာသနာကျိုးကိုတည်ဖို့ဆောင်ရွက်နေတဲ့ဆရာတော်ကို2003ခုနှစ်မှာနိုင်ငံတော်ဆုရကနေအက္ကမဟာဓမ္မဇောရိကတစ္ဆဘွဲ့တော်နဲ့2014ခုနှစ်မှာအဘိဓစ္စအက္ကမဟာဓမ္မဇောရိကဘွဲ့တော်ကိုချီးမြှင့်ခြင်းခံရပြီးအခုလာမယ့်မေလ10ရက်နေ့မှာလည်းထိုင်းနိုင်ငံမဟာချူလာလန်ကောင်အယုဒ္ဓယဗုဒ္ဓတက္ကသိုလ်ကြီးကနေဂုံတူးဆောင်ဒေါက်တာဘွဲ့ကိုဆက်ကပ်လှူဒါန်းဖို့လည်းရှိနေပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပ
ါရခိုင်တပ်မတော် AA နဲ့မြန်မာအစိုးရတပ်မတော်အကြားစတင်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကစပားစိတ်ကြီးရွာမှာစစ်ပြေဒုက္ခသည်ထပ်မံတိုးပွားလာနေပါတယ်မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ဒရစ်မီရှယ်ရဲ့ချင်းပြည်နယ်ခရီးစဉ်အတွင်းချင်းပြည်နယ်အစိုးရအဖွဲ့ဝင်တွေချင်းပြည်နယ်ငြိမ်းချမ်းရေးစောင့်ကြည့်ရေးအဖွဲ့ချင်းအမျိုးသားတပ်ဦး CNF ခေါင်းဆောင်တွေအပါအဝင်ချင်းမီဒီယာတွေနဲ့တွေ့ဆုံခဲ့ပါတယ
်။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
타이네자디다가수지톨린비니데타이엔드린라간다고나신게자라바디시즌고မနက်ဖန်မနက်ပိုင်းမှာလည်းပြန်ပြီးတော့နားဆင်နိုင်ပါရဲ့ရှင်